ပါလက်စတိုင်းနယ်မြေဂါဇာဒေသအလဲပိုင်းမှာရှိတဲ့ဒုက္ခသည်စခန်းကအိမ်တိမ်ကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ20သေဆုံးသွားတယ်လို့ဂါဇာဆေးရုံကဒီကနေ့ပြောပါတယ်။အယ်နူဆေရာဒုက္ခသည်စခန်းအတွက်မှာရှိတဲ့ဟာဆန်မီသားစုကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာမှာရှိတဲ့အယ်အခ်ဆာမာတာဆေးရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့3နာရီလောက်မှာလေကြောင်းကတိုက်ခိုက်ခံရတာကိုလည်းကိုယ်တိုင်တွေ့မြင်သူတွေကပြောပါတယ်။ Israel စစ်တပ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ဒဏ်ရာရသူတွေတဲ့ကလေးငယ်တွေပါဝင်ပြီးအဆောက်အဦပြက်တွေကြားပျောက်ဆုံးနေသူတွေကိုခေစေးဝန်ထမ်းတွေကလိုက်လံရှာဖွေနေတယ်လို့ပါလက်စတိုင်းသတင်းဌာန Wafa မှာဖော်ပြပါတယ်။ဂါဇာကတခြားဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ Jabalia မှာလည်း Israel နဲ့ပါလက်စတိုင်းတပ်ဖွဲ့တွေအတန်ကြာတိုက်ပွဲဇက်တိုက်ဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့ရက်မှာနောက်ထပ်တပ်ဖွဲ့ဝင်2ဦးကြာဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်။အောက်တိုဘာလ28ရက်နေ့မှာစတင်ခဲ့တဲ့ဂါဇာစစ်ပွဲအတွင်းအခုချိန်ထိအစ္စရေးစစ်သား282ဦးသေဆုံးခဲ့ပြီးဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါရခင်ဗျာ။